လေပြားနိုင်ငံရဲ့ယာယီဝန်ကြီးချုပ်ပေါ်ယုံကြည်မရှိဆိုတရားကိုလွှတ်တော်ကတည်ပြုလိုက်ပြီးယာယီကဖယ်ရှားလိုက်တဲ့အတွက်စစ်တမ်းခံခဲ့ရတဲ့တိုင်းပြည်မှာလူငင်းရင်းနဲ့စိုးရတရားဖြစ်ဖွဲ့စည်းအချိန်ပိုကြာမဲ့အလားအလာတွေလည်းပေါ်ပေါက်လာပါတယ်။ဝန်ကြီးချုပ်မူစတာဖာအဘူရှူကာကဆိုပြုခဲ့တဲ့စိုးရဖော်ဝင်စည်းကိုလက်မခံမဲ့တနင်္ဂနွေနေ့မှာထောက်ခံမဲ့125မဲ့ကန့်ကွက်မဲ့44မဲ့ကြားနေမဲ့19မဲ့နဲ့ယာယီကဖယ်ရှားလိုက်တာပါ။ပြီးခဲ့တဲ့နှစ်ထဲရှစ်လကြာပြည်တွင်းစစ်ဖြစ်ပွားပြီးအာဏာရှင်မိုမဂရာဖီကိုဖျောက်ချခဲ့ပြီးတဲ့နောက်ပထမဆုံးဝန်ကြီးချုပ်တူဖြစ်ပြီးခဲ့တဲ့လကပဲလွှတ်တော်ကရွေးချယ်ပြီးအစိုးရအဖွဲ့ဝင်သတင်းပတ်တော်ကြာသူ့ကိုချိန်ပေးခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့လီဗျားနိုင်ငံအနောက်ဘက်ဇာဝီယာမြို့ကလူ100လောက်ကသူတို့ဒေသကလူတွေကိုကြကြနနကိုစားပြုခန့်အပ်တာမျိုးမရှိဘူးဆိုပြီးလွှတ်တော်ရဲ့အတင်းဝင်ရောက်ဆန္ဒပြခဲ့ကြရကမူလကစီစဉ်ထားတဲ့အစိုးရဖွဲ့ဝင်စည်းကိုဝန်ကြီးချုပ်ကဖျက်ပေးခဲ့ရတာပါတင်းငုံနေနေကလွှတ်တော်ရင်းယုံကြည်မရှိဆိုကိုမဲမခွက်မိမှာတော့ဝန်ကြီးချုပ်ကသူ့ရဲ့မူလအစိုးရဖွဲ့ဝင်စည်းမှာအမှားယွင်းနဲ့ပါသွားတယ်ဆိုပြီးဝန်ခံပြောဆိုပါတယ်လီဗျားနိုင်ငံဥပဒေအရအစိုးရတစ်တရားဖွဲ့စည်းဝန်ကြီးချုပ်တစ်ဦးကိုမကြခင်သတင်းပတ်တွေအတွင်းရွေးချယ်သွားရမှာပါ